ရန်ကုန်စစ်ပွဲရေးတပ်ခတ်သူចောင်းသားတမကအဖွဲ့ဝင်တွေကိုပမောက္ခချုပ်ကနေပြီးတော့ခေါ်ယူတွေ့ဆုံခဲ့တယ်လို့သိရပါတယ်။ပါချုပ်ကဘာတွေများပြောကြားခဲ့ပါသလဲရှင
်။လွန်ခဲ့တဲ့2ရက်လောက်ကပမောက္ခချုပ်ကနေခေါ်ထုတ်နေတာ။အဓိကကသူကအထက်ချက်ပြောပါတယ်။တစ်ချက်ကចောင်းထဲမှာလူခွေလူကုန်ကြီးကရုပ်ခွေပွဲတော်လုပ်ခဲ့ရတဲ့ပတ်သက်ပြီးတော့ဗောနော်။အဲ့ဒါဟာចောင်းစီကန်ဖောက်ဖြစ်တာလို့ပြောတယ်။နောက်တစ်ချက်ကတော့ចောင်းရဲ့ဂုံသိခါကိုညှိုးနှွမ်းစီတယ်ဗောနော်။ဘယ်ဟာကိုညှိုးနှွမ်းစီတယ်ဆိုတာကိုတော့တိတိကျကျသူမပြောဘူး။နောက်ဒုတိယတစ်ချက်ကကြတော့ចောင်းထဲမှာရန်ကုန်စစ်ပွဲတက္ကသိုလ်ចောင်းသားသမဂ္ဂရဲ့ယူကောက်ပွဲကိုကျင်းပခဲ့ရတဲ့ပတ်သက်ပြီးတော့ចောင်းစီကန်ဖောက်ဖြစ်တာဆိုတဲ့အချက်လေးပြောပါတယ်။အဲ့တော့အဲ့ဒီနှစ်ချက်မှာကနံပါတ်1ဒီကွေလူကုန်ကြီးကရုပ်ခွေပွဲတော်ဆိုတာကရန်ကုန်မြို့လယ်ကမြို့လယ်ယုံနေမှာအောင်မှပဲပြခဲ့တာ။နောက်ပြီးတော့ပြည်ကြားရေးဝန်ကြီးဌာနကလည်းဖွင့်ပြတဲ့ရုပ်ရှင်ဇာတ်ကားတွေဖြစ်တယ်။မြန်မာနိုင်ငံရုပ်ရှင်စင်ကာပွဲကလည်းပမစ်ကြတာပြီးသားနဲ့အဲ့ဒီလိုအပေါ်ရနေပြီးတော့ဒါအခွင့်ပြုရကားကြီးကျွန်တော်ပြရလို့ပြောရပေါ့ပြောဒီဟာနဲ့ပတ်သက်ပြီးတော့သူကတော့တောင်းထဲမှာလုပ်တာဒါပညာရေးနဲ့လူခွင့်ရမသက်ဆိုင်အောင်ဆိုတော့ဒါအရင်ပြောရပေါ့နောက်တစ်ပိုင်းကတော့ဖြူလူရေးခောက်ပွဲနဲ့ပတ်သက်ပြီးတော့ကျောင်းသားသမဂ္ဂကိုသူကတရားမဝင်ဘူးပေါ့ဗျာသူကကျောင်းသားသမဂ္ဂတရားမဝင်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကပြန်တုံ့ပြန်လာတော့ရန်ကုန်စစ်ပွဲတက္ကသိုလ်ကျောင်းသားသမဂ္ဂဟာတကယ်တမ်းကျတော့ကျွန်တော်တို့လက်ရှိအတီးပြဌာန်းမိသားဖြစ်တဲ့မိသားပညာရေးဥပဒေရဲ့ပုံမှန်ထဲမှာဟိုကျောင်းသားသမဂ္ဂများဟိုတရားဝင်ပြည်ဝင်ပြုတည်ဆိုတာပါပြီးသားသူကဒီအပေါ်မှာကျွန်တော်တို့ကျောင်းသားသမဂ္ဂကိုတရားမဝင်ပြောတာတော့သမောက္ခချုပ်အနေနဲ့ပေါ့နော်ဒီကိုယ်တိုင်ကတော့ဥပဒေပိုင်းဆိုင်ရာသူနားမလည်လို့ပြောတာလို့ကျွန်တော်ကယူဆတယ်ပေါ့
ပါချုပ်ကចောင်းသားသမဂ္ဂအလုံးမှုဆောင်အဖွဲ့တစ်ခုလုံးကိုចောင်းကနေထုတ်ပယ်မယ်လို့ပြောတယ်ဆိုပြီးတော့ကြားပါတယ်ဘာကြောင့်ထုတ်မယ်ဆိုပြီးတော့ပြောတာပါလဲရှင
်လက်မှတ်တွေထိုးခိုင်းနေတာကျောင်းဒီလက်မှတ်ကိုကျွန်တော်တို့လုံးဝမထိုးနိုင်ဘူးပေါ့နော်ဆက်နေပတ်သက်ပြီးတော့လုံးဝဆန့်ကွက်တယ်ဘူမိကမခေါ်ဘူးလက်မှတ်ထိုးဖို့မရှိဘူးကျွန်တော်တို့လက်မှတ်မထိုးဘူးလို့ပြောတဲ့အခါမှာပမောက္ခချုပ်ကလည်းဒါဆိုရင်တော့ចောင်းထုတ်ရမယ့်အခြေအနေဖြစ်သွားလိမ့်မယ်ဆိုတဲ့ပုံစံမျိုးတော့သူပြောတာရှိတယ်ဒါဒီကြောင်းမရတကယ်တော့ကြောင်းထဲမှာရာသီမှုကျူးလွန်တဲ့လူတွေမဟုတ်ဘူး။ဆံမွေးတွေမဖြေဘဲနဲ့ဆံမွေးတွေတဖုံဖုံကျနေတဲ့ကြောင်းသားတွေလည်းမဟုတ်ဘူး။ကြောင်းစည်းကမ်းတွေကိုလည်းလိုက်နာတယ်။အဲ့ဒီပြင်ရန်ကုန်စီးပွားရေးတက္ကသိုလ်ကြောင်းသားသမဂ္ဂအဖွဲ့ဝင်တွေကကြောင်းရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအားပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့ဖြစ်ပါလျက်နဲ့အခုလိုမျိုးကျွန်တော်တို့တုံ့ပြန်ရေးယူမှုမှာတော့ဝမ်းနဲ့ကြရပါဗျာ။နောက်တစ်ပိုင်းကကြတော့ကျွန်တော်တို့မနေတော့ကကျွန်တော်ရန်ကုန်စီးပွားရေးတက္ကသိုလ်ကြောင်းသားသမဂ္ဂအနေပြီးတော့အတုံးပြုတ်ဝင်ရတာတဲ့ဒီ Student Service Center ပေါ့ SSC ပေါ့ဒီ SSC Center ကိုပြန်ပိတ်လိုက်တယ်ထိလိုက်ပြီးတော့ကျွန်တော်တို့သမတမကပိုင်းနဲ့ပစ္စည်းတွေအကုန်လုံးအမ်းမြုံထုတ်ပလိုက်တယ်ပြီးတော့ဒီသမကဥက္ကဋ္ဌထိုင်ကုန်းတို့အလံတို့ဘာလို့လဲသူတို့ဆွဲထုတ်လိုက်တယ်ပေါ့နော်လောလောဆယ်မှာတော့သူတို့ SSC ရုံးငန်းကိုသူတို့ပြန်ဖွင့်ဖို့မရှိတော့ဘူးလို့ပြောတဲ့အခါမှာသမတမကရဲ့ရုံးငန်းပြည်တုံးပြဝင်ပေးရတဲ့ရုံးငန်းအခုလောလောဆယ်တော့ကျွန်တော်တို့အပိတ်ခံလိုက်ရပြီပေါ့
အခုတော့အသုံးပြုနေတဲ့ SSC ရုံးခန်းကိုဘာကြောင့်ပိတ်လိုက်တာပါလဲရှင
်သူတို့ကအကြောင်းပြချက်တခုပဲရှိတယ်ဘာလဲဆိုတော့သူတို့ဆရာဆရာမဝင်နိုင်မချနိုင်လို့တဲ့အမှန် SSC ဆိုတာကចောင်းသားရယ်ဆရာရယ်ចောင်းဝဝန်ထမ်းရယ်ဒီလိုမျိုးသုံးဖလှယ်အများအားသူတို့ SSC ရဲ့ policy ကចောင်းသားတွေကိုလိုအပ်တဲ့လမ်းညွန်ကူညီမှုပေးဖို့ចောင်းသားရဲ့ဗီဇာတွေကိုဖြည့်ရှင်းပေးဖို့တကယ်တမ်းကျတော့အဲ့မှာလာထိုင်တဲ့ဆရာဆရာမတွေကိုယ်တိုင်လည်းသူတို့ကိုယ်တိုင်လာပြီးစာအုပ်ထိုင်ဖတ်နေတာအဲသူတို့လုပ်เสียရကြီးတဲ့အလုပ်တွေကိုလာထိုင်လုပ်နေတာလည်းသူတို့မှဘာပလိုစီကြားမှသူတို့ညွှန်ကြားရတာမရှိဘူးဒီဝန်ထမ်းချပေးရတာပဲရှိတယ်ဘာကိစ္စမှအကောင့်နဲ့မပေါ်နိုင်ဘူးဆိုတော့ဒီအရေးကိုသူပြန်ပိတ်ရှင်တယ်လို့ပြောတယ်အမှန်အတိကသူတို့လုပ်ချင်တဲ့ target ဒီပြတ်မှတ်ဒီရန်ကုန်စစ်ပွဲတက္ကသိုလ်ကျောင်းသားတမကအူသူတို့ရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုဒါလုံးဝစတဲ့ပြပင်ဓာစီလိုက်တဲ့သဘောပဲပေါ့ဗျာဒီထဲမှာကျွန်တော်တို့တမကရုံးငန်းအနေနဲ့ကျွန်တော်တို့ကျောင်းသားဝင်ဆောင်မှုတွေကိုလုပ်ပေးနေတယ်ကျောင်းသားရေးရာတွေကိုတိုင်တွင်ဖြည့်ရှင်းပေးနေတဲ့စနေမှာသူတို့အနေနဲ့တောင်းမလူလားတော့ဆိုတော့ပြတာပေါ့
အခုလိုမျိုးဖြစ်ပြတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ